တရုတ်အစိုးရကကျော်ရောင်းနောက်ခံပေးထားတဲ့ကုမ္ပဏီတွေနဲ့အကောင့်ထည့်ဖို့အလားလာများခဲ့တဲ့ရန်ကုန်ကြည့်မြင်နိုင်တဖက်ကန်ကရန်ကုန်မြို့သစ်စီမံကိန်းကြီးကိုစီမံကိန်းအငယ်စားတွေအဖြစ်ခွဲပြီးဈေးပြိုင်တန်းတာစနစ်နဲ့လှုပ်ဆောင်သွားမယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကဇူလိုင်29ရက်နေ့မှာကြေညာပါတယ်ဂျပန်ပြည်ပကွန်တွယ်ရေးအဖွဲ့အစည်း JETRO ကကမခရာပြုလုပ်တဲ့ဆွေးနွေးပွဲမှာမြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကအခုလိုပြောကြားသွားတာပါအခုလိုဆုံးဖြတ်ရတာဟာစီမံကိန်းကြီးတစ်ခုအကောင့်တွေဖော်ရမှာနိုင်ငံတကာစံချိန်စံညွှန်းတွေအတိုင်းဖြစ်စေလိုပြီးပွင့်လင်းမြင်သာမှုရှိစေချင်တာကြောင့်ဖြစ်တယ်လို့ဝန်ကြီးဦးတောင်ထွန်းကပြောပါရယ်စီဝါရေးဆက်မှုဆောင်ဖြစ်တဲ့ရန်ကုန်မြို့သစ်စီမံကိန်းမှာအမေရိကန်ဒေါ်လာ10ဘီလီယံကုန်ကျမယ်လို့ခန့်မှန်းထားပြီးမြေကျဲ1100ဟက်တာကိုအသုံးပြုတည်ဆောက်မှာပါစီမံကိန်းစတင်ဆောင်ရွက်နိုင်ဖို့ဒေါ်လာတန်း800လောက်ကုန်ကျမယ်လို့အစိုးရအရာရှိတူကလည်းပြောပါရယ်စီမံကိန်းရဲ့အဓိကကျတဲ့ကနဦးလုပ်ငန်းတွေကို Aircon ကုမ္ပဏီကအကောင့်ထည့်ဖော်ဖို့ရှိပြီးမြေကူတရ2စင်းဆက်မှုဆောင်အင်ယာစီဝါရေးနဲ့လူနေအဆောက်အုံကြီးတွေပါဝင်မှာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရနဲ့မြန်မာတရုတ်စီဝါရေးလုပ်ငန်းရှင်ကြီးဖြစ်တဲ့ဦးသိန်းငွေခေါ် Search Pan တို့ပူးပေါင်းပြီး NYDC ခေါ်ရန်ကုန်မြို့သစ်ဖော်ဆောင်ရေးကုမ္ပဏီ Limited ကို2018မှာစတင်တည်ထောင်ခဲ့တာပါ။ရန်ကုန်မြို့သစ်စီမံကိန်းမှာရင်းနှီးမြှုပ်နှံဖို့ကဏ္ဍဦးအစီအစဉ်ရေးဆွဲဖို့အတွက်တရုတ်ရဲ့ CCCC ကုမ္ပဏီကို NYDC ကတာဝန်ပေးအပ်ခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်ခင်ဗျာ။